This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပါရှင်
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပေးစာအနာရှင်ဘေးတို့ကနေကြင်ဝင်ပြီးဘေးကင်းလုံခြုံကျမ်းမာကြပါစေလို့ရေဒီယိုအယူဂျီအဖွဲ့သားများကစွတ်တော်မြတ်တာပို့တာလိုက်ရပါတယ်ရှင်ဒီကနေ့2025ခုနှစ်ဇွန်လ29ရက်နေ့ရေဒီယိုအယူဂျီရဲ့မနက်ပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ရှင်ပထမဆုံးအနေနဲ့ရေဒီယို UNG ရဲ့စီရီသတင်းအကောင်းထုတ်ချက်ကိုလေဦးနိုင်မှတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်မင်္ဂလာပါခင်ဗျာအခုချိန်ကစတင်ပြီးတော့ရေဒီယို UNG ရဲ့မနက်ခင်းစီရီသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့လေဦးနိုင်ပါအခုပထမဆုံးတစ်ပုဒ်အနေနဲ့တီတိမ်မျိုးနဲ့မှာပြီးရွာမှာရှိတဲ့စစ်တပ်ကာကင်စခန်း၃ခုချင်းတော်လိုင်းရေးတပ်များကတင်ပိုက်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ချင်းပြည်နယ်တီတိမ်မျိုးနယ်မှာပြီးကျေးရွာမှာတက်ဆွဲထားတဲ့စစ်တပ်ကာကင်စခန်း၃ခုကိုချင်းတော်လိုင်းရေးတပ်ဖွဲ့များကတိုက်ခိုက်သိမ်းပိုက်ခဲ့ရမှာစစ်သား15ဦးထပ်မံနေသေးဆုံးပြီးလက်နက်ခဲယမ်းများသိမ်းဆည်းရရှိခဲ့ကြောင်းတရင်းရင်းမြများထံမှသိရပါသည်အရီလူတိုက်ခိုက်မှုကိုဇွန်လ26ရက်နေ့မှာစတင်ခဲ့ပြီးတော့ဇွန်လ28ရက်နေ့မှာစခန်း၃ခုလုံးကိုအပိသက်သိမ်းပိုက်နိုင်ခဲ့ကတိုက်ပွဲအတွင်စစ်သားအချို့ကိုအရှင်ဖမ်းဆီးရမိခဲ့ပြီးတော့လက်နက်ခဲယမ်းများစွာကိုလည်းသိမ်းဆီးနိုင်ခဲ့တယ်လို့သိရပါသည်စစ်တပ်ကင်းစခန်းတွေကိုချင်းတပ်မတော်ကဥဆောင်ပြီးတော့ PDF ဇိုလန်းနဲ့ CNDF တပ်ဖွဲ့တွေပူးပေါင်းတိုက်ခိုက်ခဲ့ကစစ်သား15ဦးထပ်မံတိုက်ဆုံးတယ်လို့တိုက်ပွဲအတွင်းမှာချင်းတော်လိုင်းတပ်ဖွဲ့ဝင်3ဦးကြာဆုံးခဲ့ရတယ်လို့သိရပါတယ်တစ်ဖက်မှာလည်းချင်းပြည်နယ်ကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ဖွဲ့များနဲ့ CDF CDM CN ပူးပေါင်းတပ်ဖွဲ့တို့ဇွန်လ26ရက်နေ့မှ28ရက်နေ့အထိထိတွေ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့သိရပါတယ်အဲ့ဒီတိုက်ပွဲမှာ CDF တပ်ဖွဲ့ဝင်တဦးကြာဆုံးခဲ့ပြီးတော့စစ်ကောင်စီတပ်သား6ဦးသေဆုံးက3ဦးကိုအရှင်ဖမ်းဆီးရမိခဲ့ကြောင်းသိရပါတယ်။လက်ရှိမှာမွာပြီးရွာအနီးတစ်ဝိုက်မှာစစ်ရေးအခြေအနေတင်းမာနေဆဲဖြစ်ပြီးတော့စစ်ဘေးရှောင်ပြည်သူ 3,000 ကျော်ရှိလာတယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ချင်းတွင်းမြေကြောင်းအတိုင်းတက်လာတဲ့စစ်သင်္ဘောအုပ်စုမုံရွာကိုရောက်ရှိတဲ့တရင်ကိုတင်ပြပေးပါမယ်။စကိုင်းတိုင်းစကိုင်းမြို့စင်ပြူရှင်တားမှချင်းတွင်းမြေကြောင်းအတိုင်းစံတက်လာခဲ့တဲ့စစ်ကောင်စီရဲ့စစ်သင်္ဘောအုပ်စုမုံရွာကိုရောက်ရှိပြီလို့ချင်းတွင်းမြေကံပြည်ကျေးရွာများတပိတ်စစ်ကြောင်းကအသိပေးထားပါတယ်။ဇွန်လ28ရက်နေ့မနက်ပိုင်းမှာကုန်တင်သင်္ဘောတစ်စီးနဲ့စစ်သင်္ဘော3စီးပါဝင်တဲ့အဆိုပါသင်္ဘောအုပ်စုဟာမုံရွာမြို့ကိုရောက်ရှိလာတယ်လို့ဆိုပါတယ်။၎င်းသင်္ဘောများဟာစံတက်လာရာလမ်းတစ်လျှောက်ကမြေကံပြည်ဝဲရမှာရှိတဲ့ကျေးရွာများကိုလက်နက်ကြီးများဖြင့်ပစ်ခတ်ခဲ့တယ်လို့မုံရွာနာမခမှလည်းပါရမော်တာ2စီးဖြင့်ဘုံဒီများကျေချခဲ့ပါသည်။အဆိုပါပါရမော်တာဖြင့်ဘုံဒီချတိုက်ခိုက်မှုအတွင်းစလင်ကြီးမျိုးနဲ့တရကိုင်းကျေးရွာမှာနေထိုင်တဲ့အမျိုးသား၄ဦးထိခိုက်သေးဆုံးခဲ့တယ်လို့သိရပါပါတယ်ခင်ဗျာ။ဆက်လက်ပြီးတော့မိုးပြင်းနဲ့ဖားဆောင်တိုက်ပွဲတွေမှာ1136တက်ရင်နဲ့ KPLA B626 မှာရဲဘော်နှစ်ဦးကြာဆုံးခဲ့တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ရှမ်းပြည်နယ်တောင်ပိုင်းမိုးပြင်းမြို့တိုက်ပွဲနဲ့ကရင်နီပြည်ဖားဆောင်မြို့တိုက်ပွဲတို့မှာ DMO 1136တက်ရင်နဲ့ကရင်နီ People's Liberation Army B626 တို့မှာရဲဘော်နှစ်ဦးကြာဆုံးခဲ့တယ်လို့သိရပါတယ်။ဇွန်လ29ရက်နေ့ကမိုးပြင်းတိုက်ပွဲမှာ NUG ကာကွယ်ရေးဝန်ကြီးဌာနရှမ်းတောင်ကရင်နီတိုင်းစစ်ဌာနအမှတ် 1136 တပ်ရင်းကဒုတိယတပ်စိတ်မှုရဲဘော်ဂျွန်နီယူမင်းနဲနေခေါ်ဖားတီဆိုသူကြာဆုံးခဲ့တယ်လို့ဆိုပါတယ်အလားတူကရင်နီပြည်ပြည်သူ့လူမျိုးရေးတပ်မတော်ဘ ਹੁ စစ်ဦးတပ်ရင်းအမှတ် 626 တပ်ခွဲ3ကဒုတိယတပ်ခွဲမှုရဲဘော်ရိုဘဲတိုဟာလေဇွန်လ29ရက်နေ့ကဖားဆောင်တိုက်ပွဲမှာကြာဆုံးခဲ့တယ်လို့သိရပါတယ်ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုတိဆောက်ရေးနဲ့ပြည်သူ့အတွက်မြင်မြန်စွာအသက်ပေးလှူခဲ့ရတဲ့ရဲဘော်နှစ်ဦးအားအလေးနီပြုထားပြီးအာဇာနည်သူရဲကောင်းအဖြစ်မှတ်တမ်းတင်ဂုဏ်ပြုကြောင်းထုတ်ပြန်ထားပါရခင်ဗျာ ဆက်လက်ပြီးတော့ကြိုက်ထူမှာစစ်ကောင်စီလက်နက်ကြီးကြောင့်နေအိမ်နှလုံးပျက်စီးခဲ့တဲ့တဲ့င်းကိုတင်ပြပေးပါမယ်။ကရင်အမျိုးသားအစည်းအရုံး KNU ကော်တူးလေအုပ်ချုပ်နေမြေဒူးတတူခရိုင်ကြိုက်ထူမြို့နယ်ပြင်ကရိုးကုံကကြေးရွာအုပ်စုပိနေကုံကြေးရွာမှာစစ်ကောင်စီလက်နက်ကြီးကြောင့်နေအိမ်နှလုံးပျက်စီးခဲ့တယ်လို့ KNU ကထုတ်ပြန်ထားပါတယ်။ဇွန်လ15ရက်နေ့မနက် 9:46 မိနစ်ခန့်ကပိနေကုံကြေးရွာအနီးတစ်ဝိုက်ကိုစစ်ကောင်စီအမြောက်တပ်အမတ313ကတိုက်ပွဲဖြစ်ပွားခြင်းမရှိဘဲနဲ့120မမလက်နက်ကြီး၄လုံးပြက်ခတ်ခဲ့တယ်လို့ဆိုပါတယ်။ဒါအပြင်နေ့လယ်12နာရီခန့်ကလည်း၎င်းအမတ313တက်ကဇီးပြောင်းကျေးရွာကို120မမလက်နေကြီးတလုံးထပ်မံပစ်ခတ်ခဲ့ရမှာအရက်သားနေအိမ်တလုံးထိမှန်ပျက်စီးခဲ့ပါရီ။ဇွန်လ26ရက်နေ့ည9နာရီမိနစ်40ခန့်အချိန်မှာလည်းခမရ698တက်ရင်အခြေဆိုင်ရာဇလုတ်ကြီးမှဝင်းကန်ကျေးရွာကို81မမလက်နေကြီးနှလုံးပစ်ခတ်ခဲ့ရာအရက်သားနေအိမ်တလုံးလက်နေကြီးထိမှန်ပျက်စီးခဲ့တယ်လို့သိရပါရခင်ဗျာ။ဆလဘီစကိုင်းမြို့နယ်မှာရှိတဲ့မင်းကုန်းရွာကိုစစ်ကောင်စီတပ်မီးရှို့ဖျက်ဆီးတဲ့တဲ့တင်ကိုတင်ပြပေးပါမယ်။ဇွန်လ29ရက်နေ့မှာတော်လိုင်းရေးအဖွဲ့များကမင်းကုန်းရွာအတွင်အထိုင်ချထားတဲ့စစ်ကောင်စီတပ်ဖွဲ့များကိုပျောက်ကြားစနစ်ဖြင့်ဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်စစ်ကောင်စီတပ်ဖွဲ့များကအင်ဂျီ600ကျော်ရှိတဲ့အနက်အင်အများပြားကိုမီးရှို့ဖျက်ဆီးခဲ့ကြောင်းဒေသခံများထံမှသိရပါရယ်။ဇွန်လ5ရက်နေ့ကစတင်ကစစ်ကောင်စီတပ်ဖွဲ့များဟာအင်အား300ခန့်ဖြင့်မင်းကုန်းတိုက်နယ်တစ်ခုလုံးကိုစစ်ကြောင်းထိုးဝင်ရောက်ခဲ့ပြီးတော့ကင်းရွာနဲ့ချောင်းမကြီးရွာများကိုမီးရှို့ဖျက်ဆီးခဲ့တဲ့အပြင်ကျောင်းတိုင်းဆရာတော်တပါးအပါဝင်ဒေသခံပြည်သူ၄ဦးကိုလည်းတပ်ဖြတ်ခဲ့ပြီးတော့ချောင်းမကြီးနဲ့အုံတစင်ရွာများမှာအထိုင်ချထားခဲ့တယ်လို့သိရပါတယ်။မင်းကုန်းရွာဟာညသိန်းတန်ဖျားလိုပဲတမိုင်းဝင်ဖျားများရှိရာဒေသတစ်ခုဖြစ်ပြီးတော့ယခုမီးရှို့ဖျက်ဆီးမှုကြောင့်ဖျားအနီးဝန်းကျင်မှာရှိတဲ့နေအိမ်များနဲ့အဆောက်အအုံများထိခိုက်ပျက်စီးခဲ့ပြီးမင်းကုန်းဆရာတော်ဖျားရဲ့ကျောင်းအခြေအနေနဲ့ပတ်သက်ပြီးတော့အတိအကျအချက်လက်များမသိရသေးဘူးလို့ဒေသခံတအူးကပြောကြားထားပါတယ်။ဒါအပြင်ဇွန်လ28ရက်နေ့မနက်7:44မိနစ်အချိန်မှာစကိုင်းမြို့နယ်အရှိချမ်းကိုလည်း MI-35 ရဟတ်ယာဉ်တစ်စီးဖြင့်ပစ်ခတ်တိုက်ခိုက်မှု3ချိန်ပြုလုပ်သွားခဲ့တယ်လို့သိရပါပါခင်ဗျာ။ဆက်လက်ပြီးတော့ဗမာတပ်တော် BA နဲ့တောင်သာပကပတို့ကအခြေခံစစ်ပညာသင်တန်းစင်ပွဲအသီးသီးပြုလုပ်တဲ့တဲ့တင်ကိုတင်ပြပေးပါမယ်။အမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနအမှတ်1စစ်ဒေသမန္တလေးတိုင်းဒေသကြီးမြင်းကြံခရိုင်တောင်သာမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ပကပအခြေခံစစ်ပညာသင်တန်းအပတ်စဉ်8သင်တန်းစင်ပွဲကိုကျင်းပပြုလုပ်ခဲ့တယ်လို့ထုတ်ပြန်ထားပါတယ်။အဆိုပါသင်တန်းစင်ပွဲကိုလူထုခေါင်းဆောင်ဒေါအောင်ဆန်းစုကြည်ရဲ့အသက်80ပြည့်မွေးနေ့ကိုဂုဏ်ပြုသောအဖြစ်ဇွန်လ19ရက်နေ့မှာကျင်းပပြုလုပ်ခဲ့တယ်လို့ဆိုပါတယ်။အလားတူဗမာတပ်မတော်အမှတ်1စစ်ဦးစီးကုတ်ကဲကြီးဒေသကလည်းအခြေခံစစ်ပညာသင်တန်းသုံးမြင့်ဆောင်2025ကျန်းသစ္စာကျင်းဆိုခြင်းနဲ့သင်တန်းစင်ပွဲအခမ်းအနားကိုပြုလုပ်ခဲ့ကြောင်းမှတ်တမ်းတပ်ပုံထုတ်ပြန်ထားပါတယ်ခင်ဗျာ။ဆက်လက်ပြီးတော့နထိုးကြီးမြို့နယ်မှာအသက်မပြည့်သေးသူလူငယ်၄ဦးကို PDF ကမိဘများထံပြန်လည်အနှံတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။နထိုးကြီးမြို့နယ်မှာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF မှာပါဝင်ရန်ရောက်ရှိလာကြတဲ့အသက်မပြည့်သေးတဲ့လူငယ်၄ဦးကို၎င်းတို့ရဲ့မိဘအုပ်ထိန်းသူများထံပြန်လည်အနှံခဲ့ကြောင်းပကဖမြင်းကျန်ခရိုင် NUG မှသတင်းထုတ်ပြန်ထားပါတယ်။ဇွန်လ20ရက်နေ့မှာနထိုးကြီးမြို့နယ်မှာအသက်15နှစ်နဲ့18နှစ်အရွယ်လူငယ်၄ဦးဟာအွန်လိုင်းမှတက်ဆင့်ဆက်သွယ်ကတော်လိုင်းအဖွဲ့တစ်ခုထံဝင်ရောက်ရန်ကြိုးပမ်းခဲ့တော်လေ၎င်းအသက်15နှစ်2ဦးနဲ့18နှစ်2ဦးပေါင်းယောက်ျားလေး၄ဦးဟာအသက်မပြည့်သေးသူများဖြစ်ကြောင်းစီစစ်တွေ့ရှိရပြီးတဲ့နောက်ယင်းအဖွဲ့ကမြင်းကြံခရိုင်ပကဖထံဆက်သွယ်အကြောင်းကြားခဲ့တယ်လို့သိရပါတယ်။အရင်နောက်ဇွန်လ26ရက်နေ့မှာပကဖကအဆိုပါလူငယ်များကိုလက်ခံရယူပြီးဇွန်လ29ရက်နေ့မှာ၎င်းတို့ရဲ့မိဘအုပ်ထိန်းသူများထံပြန်လည်အနှံခဲ့တယ်လို့သိရပါတယ်။မြင်းကြံခရိုင်ပကဖဟာပြည်သူများနဲ့အတူတသားတည်းရှိပြီးတော့ကလေးငယ်များနဲ့၎င်းတို့ရဲ့မိဘများရဲ့လုံခြုံရေးကိုထည့်သွင်းစဉ်းစားကာဤလုပ်ငန်းစဉ်ကိုဆောင်ရွက်ခဲ့ခြင်းဖြစ်တဲ့အပြင် Geneva Convention ရဲ့စီးမြင်းများနဲ့အညီအသက်မပြည့်သေးသူများကိုလက်နက်ကင်ပြိပကများမှပါဝင်ခွင့်မပြုရန်လိုင်းနာဆောင်ရွက်နေကြောင်းသိရပါရခင်ဗျာအခုတင်ပြခဲ့တဲ့စီးရီးသတင်းကောင်းထုတ်ချက်တွေကိုတော့ Radio NUG သတင်းကြောင်မင်းစစ်သွေးနဲ့ Casual Store ကပေးပို့ထားတာဖြစ်ပါရခင်ဗျာ
Radio UNG သောတာရှင်များရှင်အခုဆက်လက်ပြီး Radio UNG ရဲ့ပြည်တွင်းသတင်းများကိုမင်းယူမှဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်ရှင
် Radio UNG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီး Radio UNG ရဲ့မနက်ခင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါ ပထမဆုံးသတင်းအနေဖြင့်အကြံဖက်ဆဲအုပ်စုကအစ်စ်မှန်ရက်ဆက်မှုများနဲ့အတူရောင်ငင်းချမ်းရေးပြုလုပ်ခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။ Peace Forum 2025ခေါင်းစဉ်နဲ့နေပြည်တော်မှာအကြံဖက်ဆဲအုပ်စုကဇွန်လ25ရက်နေ့ကနေ28ရက်နေ့အထိကျင်းပခဲ့ပြီးအဲ့ဒီပွဲမှာအကြံဖက်ဆဲအုပ်စုနဲ့အတူပြည်သူလူထုကိုစာနာထောက်ထားမှုငဲ့ညာမှုလုံးဝမရှိကြတဲ့ပြည်သူထောက်ခံမှုမရှိတဲ့အဖွဲ့အစည်းအချို့နိုင်ငံရေးပါတီအချို့နဲ့လူပုဂ္ဂိုလ်တချို့တက်ရောက်ခဲ့ကြကာအတူအယောင်ငြိမ်းချမ်းရေးဖော်ဆောင်ဖို့ဆိုတဲ့ခေါင်းစဉ်အောက်မှာအကြောင်းအရာမျိုးစုံဆွေးနွေးခဲ့ကြရုံသာမကပြည်သူလူထုမလိုလားတဲ့ပြည်သူလူထုထောက်ခံခြင်းမရှိတဲ့တရားမျှတမှုဘလို့မှမရှိနိုင်တဲ့အတူအယောင်ရွေးကောက်ပွဲကျင်းပနိုင်ဖို့ကိုလည်းဆွေးနွေးခဲ့ကြတယ်လို့ကြားသိရကြောင်းမြို့သားညီညွတ်ရေးအစိုးရပြည်ထောင်စုဝန်ကြီးချုပ်မန်းဝင်းခိုင်တန်းကပြောဆိုထားပါတယ်။အကြံဖက်စစ်တပ်အနေနဲ့ပြည်သူအာဏာကိုမတရားလုယူဖို့စတင်စ조사ခဲ့တဲ့အချိန်ကစလို့အခုလက်ရှိအချိန်ထိပြည်သူလူထုထောင်ချီတောင်းချီကိုမတရားတပ်ဖြတ်ခဲ့သလိုဆက်လက်တပ်ဖြတ်နေတုန်းလည်းဖြစ်သလိုမြို့အစုံဒေသအစုံမှာအကြံဖက်စစ်တပ်ကိုရွတ်ရွတ်ချွန်ချွန်ဆန့်ကျင်ခဲ့ကြတဲ့ပြည်သူတွေအပါအဝင်ပြည်သူပေါင်းများစွာကိုလည်းဖမ်းဆီးထောင်ချတာနှိပ်စက်တာရွာတွေကိုမီးရှို့ဖျက်ဆီးတာလူအစုလိုက်အပြုံလိုက်တပ်ဖြတ်တာစတဲ့လုပ်ရက်တွေကိုလည်းနေ့စဉ်နဲ့အမျှပြုလုပ်လျက်ရှိပါတယ်။ဒါအပြင်မတရားစစ်မှုထမ်းဥပဒေကိုအသက်သွင်းခဲ့ပြီးလူငယ်လူရွယ်ပေါင်းများစွာကိုလည်း၎င်းတို့အာဏာတီမြဲရေးအတွက်ရှေ့တန်းစစ်မျက်နှာပြင်ကိုပို့လွတ်ကာအသေးခံခိုင်းလျက်ရှိနေပါတယ်။စစ်လေရင်တွေနဲ့အများပြည်သူနေအိမ်တွေ၊စာတင်ကျောင်းတွေ၊ဈေးရုံဈေးကန်းတွေ၊လူစီကားရာနေရာတွေအပါအဝင်နေရာစုံကိုဘုံကျဲတပ်ဖြတ်ခြင်းလည်းမပြတ်လုဆောင်နေပါတယ်။ကလေးသူငယ်ပေါင်းများစွာလဲအကြံဖက်စစ်တပ်ရဲ့လက်အောက်မှာစာတင်ခွင့်သာမကအသက်ရှင်ခွင့်ပါမရကြတဲ့အခြေအနေကိုရင်ဆိုင်နေကြရပါတယ်။ပြည်သူလူထုဟာစစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်တဲ့ဒဏ်ကိုနေ့စဉ်နဲ့အမျှခံစားနေကြရပါတယ်။၎င်းတို့ဖော်ဆောင်ဖို့ကြိုးစားနေတဲ့ငြိမ်းချမ်းရေးဟာတူအောင်ဆိုပေမဲ့၎င်းတို့ကျူးလွန်နေတဲ့ရက်ဆက်မှုတွေကတော့အစ်စ်အမှန်ဖြစ်ပါတယ်။ဒီလိုရက်ဆက်ကြမ်းကြုတ်မှုတွေရဲ့ပင်မတရားခံဖြစ်တဲ့စစ်အာဏာရှင်စနစ်ချုပ်ငင်းရေးကသာငြင်းငြင်းရေးအစ်စ်အမှန်ဖြစ်ပါတယ်။ပြည်သူလူထုတရက်လုံးရောနိုင်ငံတကာအဖွဲ့အစည်းတွေကိုရောအကြမ်းဖက်စစ်အုပ်စုရဲ့အတူရောင်ရွေးကောက်ပွဲအပါအဝင်အတူရောင်ငြင်းငြင်းရေးလုပ်ငန်းစဉ်တွေဒီလုပ်ငန်းစဉ်တွေမှာပါဝင်ကြသူတွေအားလုံးကိုတော်လှန်ဆန့်ကျင်ကြဖို့တိုက်တွန်းနှိုးဆော်လိုက်တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ဒုတိယသတင်းအနေဖြင့်ဒေါအောင်ဆန်းစုကြည်ကိုနေပြည်တော်ချုပ်ထောင်မှ 22.5 ကီလိုမီတာအကွာရှိစစ်စင်ရေးအထူးအဖွဲ့ရုံးဆိုင်ရာလျှို့ဝှက်နေရာတွင်ဖမ်းဆီးချုပ်နှောင်ထားပြီးစိတ်ပိုင်းဆိုင်ရာညှဉ်းပန်းနှိပ်စက်မှုများနှင့်အဓိကတာဝန်ယူကြရမည့်အမည်စင်းများ MPW4 ထုတ်တဲ့သတင်းကိုတင်ပြပေးပါမယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်သည်နေပြည်တော်ချုပ်ထောင်မှ 22.5 ကီလိုမီတာအကွာရှိစစ်စင်ရေးအထူးအဖွဲ့ရုံးဆိုင်ရာလျှို့ဝှက်နေရာတွင်လုံခြုံရေးတင်းကျပ်စွာဖြင့်မတရားဖမ်းဆီးချုပ်နှောင်ခံထားရကြောင်းမှချင်းထောင်တပ်သည် MPW မှသတင်းဖော်ထုတ်ပြန်ထားပါတယ်။2024ခုနှစ်ဧပြီလတွင်နွေရာသီအပူချိန်ကြောင့်ဟုအကြောင်းပြ၍နေပြည်တော်အချုပ်ထောင်မှတိတ်တဆိတ်လွှဲပြောင်းခံရပြီးစစ်ကောင်းဆောင်မင်းအောင်လှိုင်ရုံထိုင်ရာနေရာနှင့်မလန့်မကန့်ရှိကစားထ6တွင်ဆက်လက်ချုပ်နှောင်ထားကာလက်ရှိတွင်ဒုဗိုလ်ချုပ်ကြီးအဆင့်ရှိသူတဦးကထိုနေရာအားတာဝန်ယူဦးစီးနေသည်ဟု MPW ကဆိုထားပါသည်။ထို့အပြင်ဒေါအောင်ဆန်းစုကြည်သည်တွားနှင့်ပတ်သက်သည့်ယောဂါနှလုံးယောဂါနှင့်တက်ကြီးပိုင်းတွင်ဖြစ်ပေါ်လေရှိသည့်ကျန်းမာရေးပြဿနာများကိုခံစားနေရတော်လဲလုံလောက်သည့်ကျန်းမာရေးဆောင်ရှောက်မှုကိုမရရှိဘဲစစ်ကောင်စီခွင့်ပြုထားသည့်ဆရာဝန်နှင့်ဆေးမှုများမှတဆင့်သာအကန့်အသတ်ဖြင့်ကုသခွင့်ရရှိနေတယ်လို့ဖော်ပြထားပါသည်။ထို့အပြင်အကျဉ်းသားတဦး၏အခြေခံအခွင့်အရေးဖြစ်သည့်မိသားစုနှင့်ထောင်ဝင်စာဧည့်သည်ခွင့်ကိုလုံးဝပိတ်ပင်ထားပြီးယင်းသည်စစ်ကောင်စီ၏ရည်ရွယ်ချက်ရှိရှိစိတ်ပိုင်းဆိုင်ရာညှဉ်းပန်းနှိပ်စက်မှုတစ်ခုဖြစ်သည်ဟု MPW ကပြောဆိုထားပါသည်။အကျဉ်းထောင်ဥပဒေအရထောင်ဝင်စာဧည့်သည်ခွင့်သည်အကျဉ်းသားတိုင်း၏အခွင့်အရေးဖြစ်တော်လဲဒေါအောင်ဆန်းစုကြည်မှဤအခွင့်အရေးကိုတဦးတည်းချိုးဖောက်ခံရသူဖြစ်တယ်လို့သိရပါသည်။2021ခုနှစ်ဖေဖော်ဝါရီလ1ရက်တွင်စစ်တပ်ကအာဏာသိမ်းပြီးနောက်ဒေါအောင်ဆန်းစုကြည်အပေါ်မတရားစွပ်စွဲချက်များဖြင့်ထောင်ဒဏ်စုစုပေါင်း33နှစ်အထိချမှတ်ခဲ့ပြီးထိုစွပ်စွဲချက်များတွင်နိုင်ငံတော်အကြီးညိုပြတ်စေမှုဆက်သွယ်ရေးဥပဒေချိုးဖောက်မှုအဂတိလိုက်စားမှုနိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုနှင့်ရွေးကောက်ပွဲဆိုင်ရာစည်းမျဉ်းချိုးဖောက်မှုများပါဝင်ပါသည်။2023ခုနှစ်ဩဂုတ်လတွင်စစ်ကောင်စီကအချို့အမှုများအတွက်လွတ်ငြိမ်းခွင့်ပေးခဲ့တော်လဲလက်ရှိတွင်ဒေါအောင်ဆန်းစုကြည်မှထောင်ဒဏ်28နှစ်ကိုဆက်လက်ရင်ဆိုင်နေရဆဲဖြစ်ကာထိုအမှုများကိုစစ်ကောင်စီ၏အလိုကျဆောင်ရွက်သည့်တရားသူကြီးများဖြစ်သည့်ဦးမောင်မောင်လွင်ဦးရဲလွင်ဦးမြင့်စန်းနှင့်ဒေါခင်သိန်းဝေတို့ကစီရင်ခဲ့သည်ဟု MPW ကဆိုထားပါသည်။ MPW အဖွဲ့ကဒေါအောင်ဆန်းစုကြည်ကိုမတရားဖမ်းဆီးချုပ်နှောင်မှုနှင့်စိတ်ပိုင်းဆိုင်ရာညှဉ်းပန်းနှိပ်စက်မှုများအတွက်တာဝန်ရှိသူများအဖြစ်ကာကွယ်ရေးဦးစီးချုပ်မင်းအောင်ဒုက္ကဝဲဦးစည်းချုပ်ဆိုဝင်း ပြည်ထရေးဝန်ကြီးဟောင်းစိုးထွတ်ပြည်ထရေးဝန်ကြီးဟောင်းရာပြေပြည်ထရေးဝန်ကြီးထွန်းထွန်းအောင်ကစားထ6မှုများဖြစ်သည့်ဒုဗိုလ်ချုပ်ကြီးတန်းလှိုင်တန်ထုံဦးတေစာကျော်ဖုံမြတ်အကျဉ်းဦးစီးဌာနညွှန်ကြားရေးမှူးချုပ်ဟောင်းဇော်ဝင်းနှင့်လက်ရှိမျိုးဆွေနေပြည်တော်အချုပ်ထောင်မှထောင်ပိုင်ဦးသိန်းစောမောင်ဒုထောင်ပိုင်ဦးကျော်သူရဦးစီးရာရှိဦးအောင်တန်းမြင့်လက်ထောက်ကြီးကြပ်ရေးမှူးကျော်မင်းထိုက်ဦးစီးရာရှိတင်ကီမြင့်လက်ထောက်ကြီးကြပ်ရေးမှူးမေသူအောင်တို့နှင့်စစ်ကောင်းဆောင်အလို့ကျဆောင်ရွက်သူများလည်းများစွာရှိနေတယ်လို့ဖော်ပြထားပါတယ်ထို့ကြောင့်နိုင်ငံတကာအဖွဲ့အစည်းများနှင့်နိုင်ငံတကာကောင်းဆောင်များကို1ဒေါ်ဆန်းစုကြည်နှင့်နိုင်ငံရေးကျင်းသားများအားချက်ချင်းပြန်လွှတ်ရေးနိုင်ငံတကာကောင်းဆောင်များအနေဖြင့်စုပေါင်းတောင်းဆိုချက်ထုတ်ပြန်ပေးရန်2မြန်မာနိုင်ငံရှိအာဏာသိမ်းစစ်တပ်အပေါ်တန်တမာရေးဖိအားပေးခြင်းအပြင်စစ်ကောင်းဆောင်များနိုင်ငံပြင်ပသွာလာမှုများကိုကန့်သတ်ခြင်းပြုရန်3ဒေါ်ဆန်းစုကြည်အားလွတ်လပ်သောလူ့အခွင့်အရေးအဖွဲ့များနှင့် ICRC မှချက်ချင်းသွားရောက်စစ်ဆေးခွင့်ရရှိရေးတောင်းဆိုရန်4. ဒေါ်ဆန်းစုကြည်တို့ဦးတဲ့ချိုးဖောက်ခံထားရသောမိသားစုဝင်သို့မဟုတ်တပ်ဆိုင်သူများနှင့်ထောင်ဝင်စာအဲ့တွဲဝင်ကိုအကျဉ်းသားအခွင့်အရေးအရာအပြည့်ဝပေးရန်အာဏာသိမ်းစစ်ကောင်ဆောင်များအားဖိအားပေးတောင်းဆိုပေးရန်အတွက်မြန်မာအကျဉ်းထောင်တပ်သည် MPW အဖွဲ့အစည်းအနေဖြင့်လေးလေးနက်နက်တောင်းဆိုထားပါတယ်ခင်ဗျာဆက်လက်ပြီးလက်နက်စီးဆင်းမှုတွေကိုနိုင်ငံတကာ၏ပူးပေါင်းမှုနှင့်ကန့်သတ်နိုင်ခဲ့တယ်လို့ကုလအထူးကိုယ်စားလှယ်ပြောကြားတဲ့သတင်းကိုတင်ပြပေးပါမယ်။မြန်မာနိုင်ငံ၏လူဦးရေ3ပုံ2ပုံနီးပါးဟာစားနပ်ရိက္ခာမလုံခြုံမှုနှင့်ရင်ဆိုင်နေရပြီးလူပေါင်း 21.6 သန်းဟာလူသားချင်းစာနာမှုအကူအညီတွေလိုအပ်နေတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ် Mr. Tom Andrews ကပြောပါတယ်။မြန်မာနိုင်ငံကဒုက္ခသည် 1.5 သန်းနီးပါးဟာတခြားနိုင်ငံတွေမှာနေထိုင်နေပါတယ်။မြန်မာနိုင်ငံလူဦးရေရဲ့3ပုံ2ပုံနီးပါးဟာစားနပ်ရိက္ခာမလုံခြုံမှုနှင့်ရင်ဆိုင်နေရပြီးလူပေါင်း 21.6 သန်းဟာလူသားချင်းစာနာမှုအကူအညီတွေလိုအပ်နေပါတယ်လို့ Mr. Tom Andrews ကပြောပါတယ်။2022ခုနှစ်ဖေဖော်ဝါရီလတွင်စစ်ဗိုလ်ချုပ်များအာဏာသိမ်းပြီးနောက်ပိုင်းလူပေါင်း 6,800 ကျော်သေဆုံးခဲ့ကြောင်း၎င်းကပြောပါတယ်။ဒါအပြင်ထိုင်းနိုင်ငံရဲ့ဘန်ကောက်ဘန်ကလည်းစစ်ကောင်စီရဲ့မြမစီးပွားရေးဗန်နဲ့ငွေကြေးဆိုင်ရာချိတ်ဆက်ဆောင်ရွက်တာတွေကိုရန်နာခဲ့တာကြောင့်လက်နက်စီးဆင်းမှုလျှော့ချနိုင်ခဲ့ကစစ်ကောင်စီထံစီးဆင်းမဲ့လက်နက်3ပုံ2ပုံစာကိုနိုင်ငံတကာငွေကြေးလမ်းကြောင်းတွေကတဆင့်ဖြတ်တောက်ထားနိုင်ပြီလို့ပြောထားပါတယ်။အဆိုပါမြမစစ်တပ်ထံလက်နက်စီးဆင်းမှုဖြတ်တောက်ရေးရဲ့90ရာခိုင်နှုန်းကိုစင်ကာပူတနိုင်ငံထဲကနေဆောင်ရွက်ပေးခဲ့တာလို့၎င်းကထပ်လောင်းပြောပါတယ်။ကုလသမဂ္ဂရုံးဆိုင်ရာဂျနီဗာမြို့မှာဇွန်လ25ရက်ကပြုလုပ်တဲ့59ချိန်မြောက်လူအခွင့်ရေးကောင်စီအစည်းအဝေးမှာ Mr. Tom Andrews ကအထက်ပါအတိုင်းပြောကြားခဲ့တာဖြစ်ပါတယ်မျိုးသားညီညွတ်ရေးအစိုးရ NUG တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေဒီမိုကရေစီအရေးတက်ကြွလှုပ်ရှားသူတွေအရက်ဖက်အဖွဲ့အစည်းတွေနဲ့ထိတွေ့မှုတွေမြင့်တင်ဖို့ကိုကုလသမဂ္ဂလူ့အခွင့်အရေးကောင်စီညီလာခံမှာလူ့အခွင့်အရေးမဟာမင်းကြီးဗိုကာတာကအကြံပြုတင်ပြခဲ့ပါတယ်။ဒါအပြင်မြန်မာပြည်သူတွေကိုလစ်လျူမရှုလိုက်ဘဲနိုင်ငံတကာအသိုက်အဝန်းကဝိုင်းဝန်းအကူအညီပေးကြဖို့ကိုလည်းမဟာမင်းကြီးကပြောကြားခဲ့ပါတယ်။မြန်မာစစ်တပ်အနေနဲ့လည်းအကြမ်းဖက်တိုက်ခိုက်မှုတွေရပ်တန့်ပြီးလူသားချင်းစာနာမှုအကူအညီတွေဖြန့်ဝေပေးမှုတွေကိုခွင့်ပြုဖို့မဟာမင်းကြီးကတိုက်တွန်းခဲ့ပါတယ်ခင်ဗျာဆလဘီမြန်မာစစ်တပ်အတွက်တီးသန့်ဒီဇိုင်းဆွဲထားတဲ့လေကြောင်းရန်ကာကွယ်ရေးအမိန်ပေးစနစ်တစ်ခုဘယ်လာရုစ်အစိုးရကရောင်းချပေးထားတဲ့သတင်းကိုတင်ပြပေးပါမယ်ဘယ်လာရုစ်အစိုးရကမြန်မာစစ်ကောင်စီအတွက်တီးသန့်ဒီဇိုင်းရေးဆွဲထားတဲ့လေကြောင်းရန်ကာကွယ်ရေးအမိန်ပေးစနစ်တစ်ရပ်ကိုရောင်းချပေးထားပြီးစစ်ဘက်ဝန်ထမ်းများကိုလည်းဘယ်လာရုစ်တပ်ကတော်များတွင်လေ့ကျင့်သင်ကြားပေးနေကြောင်း Justice for Myanmar JFN ကထုတ်ပြန်ထားပါတယ်။လေကြောင်းရန်ကာကွယ်ရေးစနစ်ကိုဘယ်လာရုစ်နိုင်ငံပိုင် Belsfat Spetsnaz Technika BSVD ကုမ္ပဏီကတဆင့်ရောင်းချပေးထားတာဖြစ်ပြီးတော်လိုင်းအင်အားစုများရဲ့ drone များအပါအဝင်ဝေဟင်ရှိအရာဝတ္ထုများကိုရှာဖွေနိုင်ပြီးပြစ်မှတ်အားအလိုအလျောက်ခြေရာခံနိုင်ဖို့ဒီဇိုင်းဆွဲထားတဲ့မြင်ကွင်းကျယ်အလိုအလျောက်ထိန်းချုပ်စနစ်နဲ့ Vostok 3ဘက်မြင်ရေဒါနည်းပညာတို့ပါဝင်တယ်လို့ဆိုပါတယ်။ပေါက်ကြားလာတဲ့မြမလေကြောင်းကာကွယ်ရေးကွက်ကဲမှုဌာနချုပ်နှင့်ဘယ်လာရုစ်အာဏာပိုင်များအကြားပေးစာတွင်မြမလေကြောင်းကာကွယ်မှုစစ်စင်ရေးဆိုင်ရာအမိန်ပေးစနစ် MADOC သုံးဘက်မြင်ရေဒါနည်းပညာနှင့်မြေပြင်အခြေစိုက်ဒုံးကျည်စနစ်များအပါအဝင်အစင်းမြင့်စစ်ဘက်နည်းပညာများကိုလွှဲပြောင်းရောင်းချမှုများကိုအတည်ပြုနိုင်ခဲ့တယ်လို့ Justice for Myanmar ကဖော်ပြထားပါတယ်။ထို့အပြင်စစ်ကောင်စီရဲ့စစ်လက်နက်ထုတ်လွှင့်ရေးဝန်ထမ်းများကိုလည်း Belarusian State University of Informatics and Radio Electronics BSUIR တွင်တက်ရောက်စေပြီးလေကြောင်းရန်ကာကွယ်ရေးစနစ်များအတွက် Radio Electronic Engineer ပညာရပ်များတွင်သုတေသနများဆောင်ရွက်လျက်ရှိကြောင်းဖော်ထုတ်ထားပါတယ်။ Belarus နိုင်ငံကမြန်မာနိုင်ငံကိုစစ်လက်နက်စီးဆင်းမှုကာကွယ်တားဆီးရေးအတွက် လသမဂ္ဂအဖွဲ့ဝင်နိုင်ငံတွေတောင်းဆိုခဲ့တဲ့2021ခုနှစ်ကုလသမဂ္ဂထွေထွေညီလာခံဆုံးဖြတ်ချက်ကိုကန့်ကွက်ဆန္ဒမဲပေးခဲ့တဲ့တခုတည်းသောနိုင်ငံဖြစ်ပြီးရာဇဝတ်ကောင်တွေထဲမှာအဲ့လိုကူညီပံ့ပိုးခဲ့တဲ့အချိန်ကစပြီးပုံမနှက်ဆိုင်လာခဲ့တာဖြစ်ပါတယ်လို့ Justice for Myanmar ပြောရေးဆိုခွင့်ရှိသူမတ်ရတနာမောင်ကဆိုပါတယ်အကြမ်းဖက်စစ်ကောင်စီရဲ့မြန်မာပြည်သူတွေအပေါ်စစ်ရာဇဝတ်မှုများနဲ့လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုများအားအပေးကူညီနေတဲ့ Belarus တက္ကသိုလ်များအပါအဝင် Belarus အစိုးရကိုဒဏ်ခတ်ပိတ်ဆို့မှုများမဖြစ်မနေချမှတ်ဖို့ကို Justice for Myanmar ကတောင်းဆိုထားပါတယ်ထို့အပြင် Belarus မှတဆင့်မြန်မာနိုင်ငံကိုကုန်ပစ္စည်းတင်ပို့မှုမှန်သမျှတားဆီးဟန်တားနိုင်ရေးကြိုးပမ်းအားထုတ်ရန်နှင့် Dynasty Group အပါအဝင်စစ်လက်နက်ပွဲစားများနှစ်နိုင်ငံအကြားမတမာစီးပွားရေးလုပ်ငန်းများနှင့်ပံ့ပိုးကူညီနေသူများကိုလည်းအရေးတကြီးဒဏ်ခတ်ပိတ်ဆို့မှုများချမှတ်ဖို့ကိုလည်းတိုက်တွန်းထားပါတယ်ခင်ဗျာဆလဘီစစ်မှုထမ်းတင်းရှောင်ရန်တင်မောသားအလုတ်လုတ်ကိုင်းသူများပြပွားထွက်ခွာမှုများလာသဖြင့်စစ်ကောင်စီကအသက်25နှစ်အထက်တင်မောသားလုတ်ခွင့်ပိတ်ပင်တဲ့သတင်းကိုတင်ပြပေးပါမယ်မြန်မာနိုင်ငံတွင်စစ်မှုထမ်းဥပဒေကိုတင်းရှောင်ရန်တင်မောသားအလုတ်ကိုင်းဖြင့်ပြပသို့ထွက်ခွာသူများများပြားလာသဖြင့်စစ်ကောင်စီကအသက်25နှစ်အထက်ရှိသူများအားတင်မောသားအလုတ်လုတ်ကိုင်းခွင့်ပိတ်ပင်လိုက်ကြောင်းစစ်ကောင်စီရဲ့ရေချောင်းပို့ဆောင်ရေးဦးစီးဌာနထုတ်ပြန်ချက်အရသိရပါတယ်စစ်ကောင်စီလက်အောက်ခံရေချောင်းပို့ဆောင်ရေးညွှန်ကြားမှုဦးစီးဌာန DMA ကလာမည့်ဇူလိုင်လ1ရက်နေ့မှစတင်ကအသက်25နှစ်အထက်ရှိသူများအားတင်မောသားအလုတ်လုတ်ကိုင်းခွင့်လုံးဝပိတ်ပင်မှာဖြစ်သည့်အတွက်တင်မောသားလုတ်ကိုင်းလူသူများသည်အသက်25နှစ်အောက်ဖြစ်ရမှာဖြစ်ပြီးအင်္ဂလိပ်စာအရေးအဖက်အပြောနားလည်မှု IELTS 4 skill တွင်အနည်းဆုံး5မှတ်ရရှိရမည်ဟုစီမင်းသစ်ထုတ်ပြန်ထားတာဖြစ်ပါတယ်စစ်ကောင်စီ၏ပိတ်ပင်မှုသည်စစ်မှုထမ်းဥပဒေကိုတင်းရှောင်ရန်တင်မောသားအလုတ်ကိုင်းကိုအသုံးပြုပြီးပြပသို့ထွက်ခွာသူများများပြားလာခြင်းကြောင့်ဖြစ်သည်ဟုသိရပြီးအထူးသဖြင့်အသက်18နှစ်မှ35နှစ်အတွင်းရှိလူငယ်များသည်တင်မောသားအလုတ်ကိုင်းကိုအခွင့်ကောင်းယူကာပြပသို့ထွက်ခွာကာဥရောပနှင့်အခြားဖွံ့ဖြိုးပြီးနိုင်ငံများသို့ရောက်ရှိချိန်တွင်တင်မောမှခုံချထွက်ပြေးကြသည့်ဖြစ်ရပ်များများပြားလာတယ်လို့စစ်ကောင်စီကထုတ်ပြန်ထားပါသည်လက်ရှိတွင်မြန်မာနိုင်ငံတွင်တင်မောသားအရေအတွက်မှာ 16,219 ဦးရှိပြီး၎င်းတို့အနက် 69,100 ဦးသည်တင်မောဘော်တွင်လက်ရှိလုတ်ကိုင်းနေကြကာတင်မောသားအလုတ်ကိုင်းအတွက်မှတ်ပုံတင်ရန်စောင့်ဆိုင်နေသူ 18,119 ဦးရှိသလိုလူသစ်မှတ်ပုံတင်ရန်လျှောက်ထားသူများမှာတနေ့တခြားသိန်းချီတိုးပွားလာနေတယ်လို့ရေချောင်းပို့ဆောင်ရေးညွှန်ကြားမှုဦးစီးဌာန၏အချက်အလက်များအရသိရပါရခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက် Cashel ကပေးပို့ထားတာဖြစ်ပါရခင်ဗျာ
ဆလဘီရေဒီယို UNG ရဲ့တိုင်းသားဘာသာစကားအစီအစဉ်အနေနဲ့ချူချင်းဘာသာစကားခွဲတစ်ခုဖြစ်တဲ့မွန်းဘာသာစကားဖြစ်တဲ့ရင်ထုတ်လွှင့်မှုအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်ဒီအစီအစဉ်ကိုရေဒီယို UNG နဲ့ချူချင်းဘာသာစကားထုတ်လွှင့်မှုအဖွဲ့တို့ကပူးပေါင်းထုတ်လွှင့်တာဖြစ်ပါတယ်ရှင်
ဘိနာတူနမရိုင်နိုအတုံကကကုံထရမ်ကူလမ်ကူလင်းဟာမူချမ်ကူလီကုံဟုံထူရီမိငါဘခါနီစလိုင်းတီမောင်ဦးဟာလုံငါယွန်အတုံကအန်ကရီဆူရာနာပီလော်ပီဘိုင်ကခါဂျီယာအရှူချင်းဒီဖန်ဖို့စနိုထူအရှနာကမောဂျူတီယာမင်ဒမန်ရောအကုံဘူခိဆာစငမောင်လမ်ယောင်ပါစင်ထူမီရှနာကမောပီမိငါခါနီဂျူတီယာထူနာလီဂျူချောက်ထုံရှိုကီယာမန္တလေး PDF ဖာကွန်မန်ဒိုအမင်းရီပလေဒေါ်နာကမောင်းဂျူတီယာထူပြန်ထူလေးကျူရန်ကုန်လမန္ဒီဆဲနကမော်ဒိုလာထရစ်ခနာအန်ဂရစီယာအွန်နာတူနာအော်ပီဂျီယာ MOD NUG နောထွာရှွနာကမောင်းလူတူဝရှင်ကနောမင်းနာခါနီစလိုင်းတီမောင်းဦးလေးကျူဖောက်ချံရီဖာဒမ်ခဝါယပကျောင်းအကျောင်းနာကမယအရှုခုခံရီဖာဖီအညမ်လုံငါချူဝန်နောဒမ်ခနာကယကီဂျေမောခုကုမ်ဖလီကိပလီကူဘေကာစလိုင်းတီမောဝါခုဟုမ်ဂျမ်ဘုခမ်ကူလီခုံဟုမ်မကွီလာရခိုင်အော့ကီယာအရှုချင်းဒီဖန်ဖို့စနောထွာရှနာအော့ကီနီစလိုင်းတီမောလေဂျူခုကုမ်ဖရာရှလီကူလာခရုကိပလီကုံအမ်ဟာဗီနာကာရှီတောင်အရှာကျွန်းဆွေဖောက်ချောင်ရီရရုနာမောင်လမ်ရီခုကုမ်ဖရာရှလီကူလာခရုကိပလီရီမြမခုကျောင်းဖောက်ချောင်ရီမမောင်ဂျူတီယာအဟီမောင်လမ်ရီဖီတွန်ပန်းနေဘီကီယာအမ်ဟောက်ချောင်တမိုက်ကီနီအနီလေကျူတခင်ကူရောမှိုင်းကခုကုမ်ဖြဘေနာက မြန်မာခွန်ဂရုစီယာကုရှုံနေထုံရှုနာခဂုံထရာရှလီကူလာခရီကိဘလက်ထရူငလက်ချာရှလီခုံဘာကရုစီနာပနာကိနေဂျုံဘုခ ्याम ကုလီခရူခွန်ဝိုင်တုံဟင်ခိပချီရောင်းလေကျူအနီယာနုပါဖိနာရီယမ်ကမ်တင်နေအင်္ဂရုစီနိုအင်းစင်ထောင်းကအငွမ်းနာဖီယက်နီအကျွနခက်စီမြန်မာခုံလေကျူမဟုတ်ချောင်ရီယာမတမ်ခါနာပီဝယာစလိုင်းတင်မောဦးအနှုန်အပင်နာလေကျူအတုဘေခဂုံထရမ်ကူလာဂူလီမာယုံခဂုဖရီကိဘလက်ကိုမေလောက်ကိဖီယက်နီအင်ဒမန်ရောင်အော့ကီယာတွီလောက်ခိဆာခုတ်ကောင်ရီခုတ်ချောမေအောင်ပါကျေမမောင်နာကပရဆာနာရီလေကျူဂျုံဘုခ ्याम ကုလေခရုဟုံရန်ပိုင်နာကုံပရဆာနာအော့ကေမောမင်တမန်ရောမန်ရောနာတန်ကနောထုံချက်ဂီနီအကျွနာမင်းရေနာကုံလေကျူအမြတ်ဘေဘိုင်ကက်ကီယာအဆုပွေမေပရန်နာဖီမင်တမန်ရောယုံတွီလောက်ခုတ်ကောင်စုံရီခိဆာရီအီမယမ်စင်ကြောင်မယမောင်လမ်ရီအဆုပွေယာချာတာမရုနာအော့ကေမောမင်တမန်ရောမန်ရောနာတန်ကနောထုံချက်ဂီနီမင်တမန်ရောမန်ရောဦးနာကထွန်ရှွာချာတာကျမင်တမန်ရောကုံတွီလောင်ခုတ်ကောင်းတွေခိဆရီအီမယမ်စင်ဆောင်ပိုင်ကြီးယမမောင်ကီအောင်ပိုင်ရွန်ထူမင်ရှနာအုံးနေအကျွန်ရီယာခနာအီမယမ်ထမ်ထိုင်းနေပြီးတော့ဝါယမောင်ကြီးအုံးနှစ်ဖြီပရက်ဆလက်တွင်ဟင်းကြီးချင်မောင်ဖြီအောင်ခနာအော့ကီကွန်မန်ဒုံတုံကနာအထွန်ဘီနာဘရီပလေးစီဘီနာအော့ကီကြီးယမန်တလီ PDF နော်မူချာဂူလင်းဖန်ဟုထုံရှောကီနီချောက်ထုံထောက်ရှောကီယာကျွန်နာကွန်မန်ဒုံထင်းထောင်နာကုံနေကျူမြန်မာခွာကုံအင်္ဂရိစီရာနောက်ပါရမုံလမ်းရုံချိုကေမုံလမ်းရီအမေပြန်နာအော့ကီချီမုံပြထုံချောကင်းနီဖက်ဒရယ်ဒီမိုကရေစီရာနောက်ပါအင်္ဂရိစီအနှုန်ကောမခါယာတုနာဝိုင်လေကျူမန္တလေး PDF တန်ကနောမမုံနနဲ့လောက်ခါယာခင်ယုံပြကေဆောအတုဘခရပိကေဆောအဘီနာရီအော့ကီမုံထူအရှနာကုံအရုနာအော့ကီနီပကုခုညောင်လေးပင်ကြောက်တရာဖြူမန်းရုံအော့ကီယာရန်ကုန်လမလီစင်နာကလာပရမူအင်္ဂရိစီယာအော့နာကိုလီကျူဂျွန်ဘုခါဂလင်ဟာခွန်ဝဲတငါတုနာအော့ကီမုံministry of defense and yujino thungshogini ajuna america na gungni ju sen khen no ri aphi adum raune sen ko ra kam bum dang ka tumanon humbesi hi phi andim na opki chapret kini angri sweden ka le ju khyawsim kul house ne thumak shnga mik pan na opki mong phi and yujimod dang ka no thua shana ka mong ningam thin duri ne adungwan thuminga le ju asimong kya khani myama khokrung la khyokho ne myop kya khyoza khyan ne meban ayo thisi na angai na ri ayo mai ne ในบุมขึ้นน้ำมิจิงหนึ่งสุดยาชิงกันออกเป็นทุนี้นุบาพยนาบันไรเนี่ยอมเบอร
์ขกุมตึงสีมวักโคยุงแข็งลุกป่วยรีเพื่อแข็งอักเดิมอสุนักอลิมนักอบกินีเลมไมน์สลาเก็กสักเทียกแข็งลุงรีเลจูอังลุงกระเดิงอุเนอังโชอักเดิมอกุลุมอักขังอัมบุตจิยาอมิงครานาอบกินีlemainsla khenglu poy rileju ajao aming tungka nangmana amhun riyung atukbak thu aming tungka naka amhun riyung huning ne ajun riya hunung rok akya kung khenglu poy riju aiya kya uno jiya ngai na wai thu khani kek sakthi kya khenglu poy rila lemainsuri yapna rurona sungon tawna miom khinauri kabi vai ngurvaya akduma kekthe une khyangri amilin bai aminhun amai vaya kyak sak hingini nanga omna ka beyunga ngurvaya achun mai mai ri nhu akya kung ahi khyanga namthin duvai chuna ga gene nanga phophing urvai ka kya khang le ju baina tuma bine achuna monglam ri mzi kya angbuma namthin bai
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာ line to 16 meter 11.89 MHz ညပိုင်း၈နာရီခွဲမှာ line to 25 meter 11.66 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်စေပါပြီ။ မြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖွေသားတွေကဆုတောင်းနေတာပို့တာလာပါတယ်ရှင်။မြေသားညီမတွေအစိုးရရဲ့စက်သွေးရေးသတင်းအချက်အလက်တွေလူပညာဝန်ကြီးဌာနကထုတ်လွှင့်နေတဲ့ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ရေဒီယို NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်